ရိုဟင်ဂျာဒုက္ခသည်တွေကိုပြောင်းရွှေ့ပို့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ထားတဲ့ဘာဆန်ချကျွန်းစီကိုရိုဟင်ဂျာခေါင်းဆောင်တွေတွားရောက်လေ့လာကြတဲ့သတင်းပြောပြပေးကြပါရစေ။ကျွန်မစုမုံပါ။ဘာဆန်ချကျွန်းဆိုတာကတော့ဘင်္ဂလားဒေ့ရှ်အစိုးရကနေဘင်္ဂလားဒေ့ရှ်နိုင်ငံရောက်မြန်မာနိုင်ငံကနေတိမ်းရှောင်ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီခိုလုံနေထိုင်တဲ့လူ့ရဲ့ထုထက်များပြားလွန်းလာတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တချို့ကိုရွှေ့ပြောင်းနေရာချထားဖို့စီစဉ်ထားတဲ့ပင်လယ်တွေကကျွန်းတကျွန်းဖြစ်ပါတယ်။ဒီကျွန်းမှာတော့မုံတိုင်းတဲ့ရာသီဥတုဆိုးဝါးတဲ့ဓာတ်နဲ့ဒုက္ခသည်တွေအတွက်ဆက်သွယ်ရေးနေထိုင်ရေးလုံခြုံရေးအခက်အခဲအန္တရာယ်တွေနဲ့ရင်ဆိုင်ရနိုင်တာကြောင့်ဒုက္ခသည်တွေကလည်းမသွားလို့ကြသလိုကုလသမဂ္ဂဘာဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလည်းလူမနေသင့်တဲ့နေရာတစ်ခုဖြစ်နေစိုးရိမ်နေကြတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။ဒီဘာဆန်ချကျွန်းမှာသူတို့စီမံဆောင်ရွက်ထားတဲ့အခြေအနေကိုကိုယ်တိုင်တွားရောက်လေ့လာနိုင်မှုအတွက်ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ဖြစ်တဲ့ Gold and Sea Visit Skies မှာတော့ဘာသာရေးခေါင်းဆောင်တွေစခန်းတာဝန်ခံခေါင်းဆောင်တွေပါဝင်တဲ့အမျိုးသား38ဦးနဲ့အမျိုးသမီး2ဦးပေါင်း40ဦးလိုက်ပါသွားခဲ့ကြတာပါ။ဒီကျုံးရဲ့ခီးစဉ်မတိုင်ခင်မှာတော့ COVID-19 ကပ်ရောဂါဖြစ်ပွားနေချိန်မှာဒီကျုံးကိုလိုက်ပါမဲ့သူတွေအရင်ဆုံးကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးပြီးမှခေါ်ဆောင်သွားတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ရိုဟင်ဂျာကိုယ်စားလှယ်တွေဟာကျုံးပေါ်မှာစောက်ထားတဲ့လူနေအဆောက်အဦတွေဗလီပါဝင်ဘာသာရေးကြောင့်နေဆေးရုံတွေစိုက်ပျိုးခင်းတွေကိုလေ့လာခဲ့ကြသလိုကျုံးပေါ်မှာလက်ရှိစခန်းမှာခိုလုံနေကြတဲ့လှေစည်းပြေဒုက္ခသည်300ကျော်နဲ့လည်းတွေ့ဆုံခွင့်ရခဲ့ပါတယ်။ခီးစဉ်မှာလိုက်ပါသွားခဲ့တဲ့ဘာလူခါလေးစခန်းရဲ့ခေါင်းဆောင်အရင်မောင်နှုံးမြို့နယ်တောင်မြို့လက်ဝဲကအထက်တန်းပြဆရာတူဖြစ်တဲ့ဆရာနူမာမတ်ကလည်းဘင်္ဂလားဒေ့ရှ်ရေတပ်နဲ့ကျုံးတာဝန်ရှိသူတွေလိုက်လံပြသခဲ့တဲ့ကျုံးလေ့လာရေးခီးစဉ်အကြောင်း VOA မြန်မာပိုင်းကိုပြောပြပါတယ်။
ဒီမှာရှိတဲ့အစောင်းလေးလေ့လာကြည့်လိုက်တယ်။အကလုံးစင်တာဆရာနဲ့ဆက်ကြည့်တယ်။ကျွန်တော်ပလီကြီးရှိတာတုံးဖို့ရှိသေးတယ်။ခေယုံကြီးလည်းခုရှိသေးတယ်။ကြားစုလည်းညလာပြီးတော့1000ကျော်လုံးရှိသေးတယ်။အဲ့ဒီမှာတဝဲလုံးပဲကျွန်တော်လေ့လာကြည့်လိုက်ပါတယ်။လူလေပေါ်တက်ကောင်းပါလား?မကောင်းဘူးလား?ဒီဟိုကတော့စကန်ဒီကိုလွန်လာနေနေမလားမနေနိုင်ဘူးလားအဲ့ဒါကိုလေ့လာခိုင်းတော့သူကပြောတာမိသားစုတစ်ပေါင်းနဲ့လာရင်လာမှာမလာဘူးဆိုလို့ရှိရင်အထင်ဆွဲခေါ်လာမှာမဟုတ်ဘူးလို့ပြောနေပါတယ်
ပါစန်ချာခီးစင်မှာလိုက်ပါသွားသူနောက်တဦးဖြစ်တဲ့မော်လဝီဘာသာရေးခေါင်းဆောင်တဦးကလည်းသူမြင်တွေ့ခဲ့သမျှ BOA ကိုပြောပြပါတယ
်ကားတင်ကြီးမှာကျွန်တော်ကိုအချင်းပြတယ်အဲနေမဲ့အခဲရီယာမြန်မာတင်းချက်ကအခဲရီယာယေရှုခရစ်အားဒီလိုချင်းပြပြီးတော့ချင်းရင်ကိုကျွန်တော်ဖြေခိုင်းလဲအဲ့ဒါကြီးလာပြီးမှကျွန်တော်ကိုပလီဒီမှာတော့ပလီကိုဆက်ရချီးပြီးမှသူတို့ကကြံများဘယ်လိုလဲဘယ်လိုများတယ်ဘယ်လိုစားဆုပ်တယ်အဲ့ဒါတော့ကျွန်တော်တို့ကျွန်တော်တို့အပင်လည်းဖွင့်နေတဲ့စကားတွေပါပြီးပြောတယ်အဲ့ဒါပြောပြီးမှကျွန်တော်ပြန်လာခဲ့
အခုသွားခဲ့တယ်ဆိုတော့အဲ့ဒီကျွန်းရဲ့အခြေအနေကိုကြည့်တော့တကယ်ပဲဒုက္ခသည်တွေနေဖို့တင့်တော်တဲ့ကျွန်းတစ်ခုလို့မြင်လားဒါမှမဟုတ်လို့ရှိရင်တို့နေမယ်ဆိုလို့ရှိရင်တို့အတွက်ဘာအခက်အခဲတွေရှိမယ်လို့မြင်ပါလဲရှင့်
ကျွန်တော်ပြောဖို့လဲခက်တယ်ကြပြောဖို့ခက်တယ်ဆိုတော့ဒီကျွန်းတွေကအခုစောက်ထားတဲ့နေရာလိုနေတဲ့မပြေလို့ဘူးလေကျွန်တော်အမအဲ့လိုပဲပြောချင်တယ်
အခုလိုမျိုးဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်တဲ့ဒီကျွန်းခီးစဉ်တွေမှာလေ့လာတွေ့ရှိခဲ့တဲ့သူတို့ရဲ့သုံးသပ်ချက်အမြင်တွေကိုတော့ဒုက္ခသည်စခန်းတွေကိုပြန်ရောက်သွားချိန်မှာမှစခန်းကဒုက္ခသည်တွေကိုပြန်လဲရှင်းပြဆွေးနွေးမှာပါလို့ပြောပါရယ်ဒါပေမဲ့လက်ရှိ COVID-19 ကာလစခန်းတွေထဲမှာတော့လူစုလူဝေးနဲ့အပြင်ထွက်သွားလာခွင့်ပိတ်ပင်ခံထားရတဲ့ဒုက္ခသည်တွေကသူတို့ကိုလူသူမနည်းတဲ့ဒီဘာဆန်ချကျွန်းကိုပြောင်းရွှေ့ခိုင်းမှာအတော်လေးစိုးရိမ်နေကြတာပါကုလူပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ဥအောင်မြင်းကသူ့စိုးရိမ်ချက်ပြောပြပါရယ်
ဒီမှာရှိတဲ့လူတွေဘက်ကအများကတော့ဒီချုံသွားမယ်ဟာလက်မခံပါဘူးသူတို့ကအဲသဘောမချပါဘူးလူအနည်းငယ်တော့ရှိကောင်းရှိနိုင်တယ်ဒါပေမဲ့အဲအများစုကတော့မသွားရှိပါဘူးသူတို့အဲမြန်မာနိုင်ငံကိုပဲခင်လူကြတယ်
ဥအမြဲပြောခဲ့သလိုပါပဲဘာလူခါလေးဒုက္ခတဲ့စခန်းကရိုဟင်ဂျာဒုက္ခတဲ့ဥဝီဇလန်ကလည်းကျုံးကိုသွားမဲ့အစားနေရရင်းကိုပဲပြန်လို့တာပါအ
ဲဘာရှန်ကျောင်းချုံဆိုတာပြင်းလေအလဲမှာဖြစ်နေတယ်ဆိုတော့ဘာဘာကြီးနဲ့ဆက်တွေတာရောဆွေမျိုးအတိုင်းနဲ့အဝိုင်းနဲ့ဆက်တွေတာရောတက်တော့သွားနိုင်ပါတယ်နောက်အဲ့ဒီမှာဆိုရင်အင်္ဂလိပ်မုန်တိုင်းတို့ဆူနာမီတို့အဲ့လိုဖြစ်ပေါ်လာမယ်ဆိုရင်လူတွေရဲ့အသက်ဆုံးချုံးနိုင်တာရှိတဲ့အတွက်ကြောင့်ကျွန်တော်တို့အမသာမှစိုးရိမ်ပါတယ်ခင်ဗျ
ဒုက္ခသည်တွေကိုဘာဆန်ချကျုံးကိုပြောင်းဖို့အရင်တုန်းကဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ခဲ့ပေမဲ့အောင်မြင်မှုမရခဲ့တဲ့နောက်ဒီတစ်ချိန်မှာတော့ပထမဆုံးအချိန်ရိုဟင်ဂျာခေါင်းဆောင်တွေကိုကျုံးကိုလေ့လာဖို့အာဏာပိုင်တွေစီစဉ်ပေးခဲ့တာပါဒုက္ခသည်တွေဘက်ကနေရရင်မြန်မာနိုင်ငံကိုပြန်လို့တယ်ဆိုပေမဲ့နှစ်နိုင်ငံသဘောတူညီထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေကတော့နှောင့်နှေးနေဆဲဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီစဉ်လက်ခံသွားမယ်လို့တော့ပြောထားပြီးသားဖြစ်ပါတယ်ကျွန်မစုမောပါရှင်